โอเคကိုတေးအခုနိုင်ငံရေးကျင်းသားတွေထောင်ထဲမှာအခုအားလုံးဘယ်နှယောက်လောက်ကြံသေးလဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ ABD ရဲ့အခုနောက်ဆုံးကျင်းရဆိုလို့ရှိရင်နိုင်ငံရေးကျင်းသား84ဦးကျပါတယ်တရားရင်ဆိုင်နေရတာက144ဦးရှိပါတယ
်84ဦးကဘယ်လိုပုံကိုမျိုးတွေများမလဲနိုင်ငံရေးပါတီတွေလားဒါမှမဟုတ်လဲတိုင်းရင်းသားတွေလား
အများစစ်ကတော့ဒီတိုင်းရင်းသားတွေများတယ်ဆိုပြောလို့ရပါတယ်နောက်တစ်ခါကျတော့လူခွေရေးအတွက်တပ်ပွဲဝင်ခဲ့တဲ့တက်ကြွလှုပ်ရှားပြီးပေါ့အဲ့ဒါတွေများပါတယ
်ဘယ်ထောင်တွေမှာများမလဲ
အာဘယ်ထောင်တွေမှာများမလဲဆိုတာကတော့အေးအေးတစ်ခါတက်မတော်နဲ့ဆက်ဆက်ပြီးဖန်ဆန်ရတဲ့လူတွေကတော့တစ်ခါမှာပဲအများကြီးရှိတာပေါ့အဲ့တော့တန်တာလေးကတော့ထောင်တိတိမှာပါပဲ
နောက်ဘိုးကြီးဝင်းနိုင်ကျော်ဘာမှကြံနေသေးလဲ
ဟုတ်ကဲ့သူအိပ်စပါလား
နော်အမှုရင်ဆိုင်ရစဲဆိုတာတွေရောဘယ်လိုလဲလယ်သမားအလုပ်သမားတွေလားဒါမှမဟုတ်လဲတခြားနိုင်ငံရေးနဲ့ဓာတ်ရိုက်ဆက်နွယ်တဲ့လူတွေလား
နိုင်ငံရေးနဲ့ဆက်နွယ်တယ်လို့ပဲပြောရမှာပေါ့ဒီအလုပ်သမားတွေလည်းပါပါတ
ယ်ဒါပြင်အခုလွတ်လာတဲ့ဒီနိုင်ငံကျင်းသားဟောင်းတွေရောသူတို့ပြန်လဲပြိုးထောင်ရေးကိစ္စတွေကျန်းမာရေးကိစ္စတွေဘယ်လိုအခြေအနေရှိလဲခင်ဗျာ
အဲ့ဒါကတော့နိုင်ငံရေးကျင်းသားအများစုကတော့ထောင်ထဲမှာနှိမ့်ဆွေးလာများနေလာကြကြတာလည်းကတော့သူတို့ရဲ့စုပေးဆိုင်ရာရုပ်ပိုက်ဆိုင်ရာကျန်းမာရေးလေးကတော့အနည်းငယ်များစုလို့ခိခိုက်ကြတယ်ခုလိုတာလာတဲ့အခါမှာပို့ပြီးတော့ပြိုးဝါနေတဲ့တိကလို့ပြောလို့ရမှာပေါ့ဘာလို့လဲဆိုတော့ပြခဲ့တဲ့နှစ်ပိုင်းလောက်ကမှပဲနိုင်ငံရေးကျင်းသားဟောင်းတွေကခက်ဆက်စစ်လေးတည်ဆုံးနေတာလေးကိုသူတို့တွေ့ရပါတယ်ဒါကတခုပေါ့နောက်တစ်ခုကတော့ဒီအလောက်ကိုင်းနဲ့ပတ်သက်တဲ့ကိစ္စမျိုးလေးပေါ့ဒီထောက်ထဲမှာနှိမ့်ဆွေးလာများနေလာခဲ့ရတဲ့အခါကျတော့သူတို့ရဲ့ပြည်နယ်ရေးတက်တော်မှုတွေစီဝါရေးကနှလမ်းမထူနိုင်တဲ့အခြေအနေမျိုးတွေကအများစုဖြစ်ပါတယ်ဒါလေးကိုတော့ ABC အနေနဲ့ကတော့တက်နေသလောက်ကြိုးစားပြီးတော့စစ်တမ်းကောက်ယူတဲ့ကိစ္စမျိုးတွေကျွန်တော်လုပ်လာတာရှိတယ်အဲဒါကတက်နေသလောက်စံမေးဝန်ကြောင့်ပြည်နယ်နဲ့ပတ်သက်ပြီးတော့ကူညီနေတဲ့အခြေအနေမျိုးတွေရှိပါတယ်ဥပမာပြခဲ့တဲ့3လလောက်ဆိုတာဆိုလို့ရှိရင်ဆရာပြည်တိုင်းမှာနိုင်ငံရေးကျေးဇူးဟောင်းတွေအတွက်ကျွန်တော်တို့ဟိုစိုက်ကျိုးတဲ့ကျန်းမာရေးကလည်းလုပ်ပေးခဲ့ပါတယ်။အဲ့တော့အဲ့ဒါမျိုးလေးကိုတော့ဆက်လက်ကတော့ဆက်ဝေးပြီးတော့ကျွန်တော်တို့ကူညီဆောင်ရွက်ပေးနေတာရှိပါတယ်
။ဆိုတော့အရင်အစိုးရလက်ထက်တုန်းကအစိုးရနဲ့ AAPP တို့ဘာလို့ပေါ့နော်အားလုံးပေါင်းစည်းဖွဲ့ထားတဲ့နိုင်ငံကျင်းသားစီစီရေးတို့ဘာလို့အဲ့ကော်မတီတွေရောအခုဆက်ပြီးတော့အလုပ်ဖြစ်နေသေးလား
။ဟုတ်ကဲ့မဖြစ်တော့ဘူးလို့ပြောလို့ရပါတယ်။ဘာလို့ဆိုတော့နိုင်ငံကျင်းသားစီစီရေးကော်မတီဆိုပြီးတော့ဖွဲ့ခဲ့တယ်အဲ့ဒါက2013ခုနှစ်ဖေဖော်ဝါရီမှာစပခဲ့။နိုင်ငံရေးကျင်းသားပေါင်း360လောက်ကိုဒီကော်မတီကအစိုးရချက်နဲ့ကမရက်ကနေပြီးတော့လွှတ်ပေးကြတာလည်းရှိပါတယ်။ဆိုတော့2014ခုနှစ်မှာတော့ဒီအဖွဲ့ကနောက်မဲ့ပြောင်းပြီးတော့နိုင်ငံရေးကျင်းသားရေးရကော်မတီဆိုပြီးတော့ပြန်လည်ဖွဲ့စည်းခဲ့တယ်။အဲ့ဒီမှာတော့ AADP ကိုခြံထားခဲ့ပါတယ်။ခြံတဲ့ပါတီလျားလူတွေနဲ့တခြားအစိုးရကလူတွေနဲ့ပေါင်းပြီးတော့28ဦးနဲ့ပြန်ဖွဲ့ထားတဲ့ကော်မတီကဒီဒေးကြီးဝန်ကြီးကဥက္ကဋ္ဌပြဆောင်ရပြီးတော့အတူဦးဌာနငွေကြေးမှုကအတွေ့အမှုနဲ့ဆောင်ရွက်ခဲ့ပါတယ်။ဒါပေမဲ့လည်းဒီကော်မတီကခုခုအစည်းအဝေးကိုဒီချိန်မှပြုလုပ်နိုင်ခြင်းမရှိသေးဘူးဆိုတော့ဒီအဖွဲ့အစည်းကပင်နေတယ်လို့ပြောလို့ရပါမှာပေါ့
။ဟုတ်ကဲ့ဟုတ်ကဲ့။အခုကျွန်တော်တို့တွေ့ရသလောက်ဆိုရင်ဒီနိုင်ငံရေးအကျဉ်းသားတွေကိစ္စကိုလုပ်ပေးနေတာဆိုလို့ရှိရင်ဟဲ့လား AAPP ရှိမယ်နောက်တစ်ခါဥဝင်တင်ဖောင်ဒေးရှင်းရှိမယ်နောက်ဥဝင်မြေတာဖောင်ဒေးရှင်းဆိုတာရှိမယ်ပေါ့။ဒီ3ဘွဲ့လေးဘွဲလောက်ပဲကျွန်တော်တွေ့ရတယ်
။နိုင်ငံတို့မြေတာအုပ်ဝေးပါတော့သူတို့လေကလည်းလုံနေတာတွေတော့ရှိပါတယ်။နောက်တစ်ခုကကိုကျော်သူတို့နိုင်ငံကူညီမှုအတွင်းကဒုက္ခဆက်ကြရှိပါတယ်။အဲ့ဒါကနိုင်ငံကျသားဟောင်းတွေဆိုလို့ရှိရင်တော့အခမဲ့ဖေးစစ်ပေးတာလေးစံတာပေးတာလေးရှိပါတယ်။ကုသပေးတာလေးရှိပါတယ်။ဒါပေမဲ့သူတို့ကတော့ဟိုအလုံးကိုတော့ကုသမှုတော့မသွေးနိုင်ဘူးပါလေ။
အဲ့တော့ခြုံပြီးပြောမယ်ဆိုလို့ရှိရင်အခုပြန်ထွက်လာတဲ့နိုင်ငံရေးကျင်းသားအများစုရဲ့အခြေအနေကောင်းတယ်လို့ပြောလို့ရမလားမကောင်းဘူးပြောလို့ရမလား
ဒါကတော့မကောင်းဘူးလို့ပြောရင်တော့အမှန်ဆုံးဖြစ်ပါလိမ့်မယ်ခေတ္တကသူတို့ရဲ့တပ်မရေးပညာရေးလူမှုရေးတမွေးဝန်သာကိစ္စလေးကတော်တော်များများကိုအလုပ်လက္ခဏာဖက်မှာပြနေတာကိုကျွန်တော်တွေ့ရပါတယ်အ
ဲ့တော့ဒီအခုကြံနေတဲ့လက်ကျန်နိုင်ငံရေးကျင်းသားလွတ်မြောက်ရေးတို့နောက်တစ်ခါလွတ်လာတဲ့နိုင်ငံရေးကျင်းသားတွေဘဝပြောင်းလဲထူထောင်ရေးတို့အဲ့ဒီကိစ္စနဲ့ပတ်သက်လို့ကိုတိတ်တို့အနေနဲ့ဘယ်လိုစဉ်းစားမိလဲဘယ်လိုဆက်လုပ်ကြမလဲခင်ဗျာ
ဟုတ်ကဲ့အဓိကကတော့ကျွန်တော်တို့ကတော့ဒီဒီလောက်များပြားတဲ့ကုန်ကြမ်းစည်းရည်တွေနဲ့နောက်တစ်ခါတာဝန်တွေနဲ့ကတော်တော်လေးကြီးကျယ်တဲ့ဒီဆိုင်မျိုးရှိပါတယ်ဆိုတဲ့အခါကျတော့ကျွန်တော်တို့ကခုအစိုးရကမလုပ်နိုင်ခြင်းတရားကလာမှာကျွန်တော်တို့ကယာယီအနေနဲ့တက်လေကလေးဝင်ပြီးတော့ကိုယ်ကြီးဆောင်ရွက်ပေးနေတဲ့အနေထားမျိုးပါပဲဒါကလည်းဟိုဘယ်တော့မှသွားချုံနိုင်မယ်မဟုတ်ပါဘူးဆိုတော့ဥပမာဆိုလို့ရှိရင်ဟိုပြန်လဲပူဇော်မှုမျိုးတွေကျွန်တော်လုပ်ပေးရတဲ့ကိစ္စမျိုးတွေမှာဥပမာဒီသူတို့ရဲ့အထွေမှနေရာလေးအထွေမှတောက်တိုင်လေးအဲ့လိုမျိုးတွေပြောက်ပေးဖို့ဆိုတာကအစိုးရအနေနဲ့လုပ်ခဲ့ပေးရမှာပါ တရားနှိမ့်ဆက်ခံကြရတဲ့လူတွေကိုအသိမှတ်ပြုရမယ်ဆိုတော့တခြားနိုင်ငံတွေမှာလည်းကျွန်တော်တို့လိမ့်လာတော့ဆိုလို့ရှိရင်ကုမ္ပဏီတွေနဲ့အင်ဂျင်တွေနဲ့ဆက်ရတာနေနှိမ့်နိုင်ပြီးတော့ဒီအလုပ်ကိုင်ဆောင်ဖွေပေးတဲ့ပြဿနာမျိုးတွေလောက်ခက်တာရှိပါလားအဲ့လိုမျိုးအစိုးရအနေနဲ့လုပ်ပေးမယ်ဆိုလို့ရှိရင်တော့အမှန်တရားတော်တဲ့အစီအစဉ်ဖြစ်မှာပါ
ဟုတ်ကဲ့ဟုတ်ကဲ့ကိုတေကျေးဇူးတင်ပါတယ်ခင်ဗျာအခုလိုပြောပြတာ
ဟုတ်ကဲ့ဟုတ်ကဲ့